ဟုတ်ကဲ့ဦးထည့်ရေအခုတလောပေါ့နော်ဒီရန်ကုန်မြို့မှာဒီအလုံသမားဆန္ဒပြတာတွေတပိတ်မှောက်တာတွေတော်တော်များများတွေ့နေရတယ်ခင်ဗျအဲ့တော့အဓိကအလုံသမားတွေရဲ့ပြဿနာဘာကြောင့်လို့ပြောလို့ရမလဲခင်ဗျဒ
ီအလုံသမားတွေကတော့နှစ်စဉ်လာပြန်အများအားရှိပါတယ်ဆဲုံတိုင်းမှာအဓိကပြဿနာဆက်လောကရကနေပါတဲ့ပြင်ကျန်တဲ့အလုံသမားအခွင့်အရေးတွေကလည်းမရကြပါဘူးအဲမရကြတဲ့အနေအထားမှာအလုံသမားတွေသူ့ပေါင်းတောင်းဆိုတာတွေရှိပါတယ်အခုပြည်ရဲ့ဒီဥရိပါအလုံသမားအခွင့်အရေးတွေကအလုံသမားရေးကအငင်းပွားမှုဖြစ်ရှင်းရေးဥရိနဲ့ညီဖြစ်ရှင်းပြေရတာများပါတယ်သို့တော်လည်းလौခပြဒနာကတော့ဒီနေ့ထိမပြေလဲပါဘူ
းဆိုတော့အဲ့အလုသမားတွေရဲ့လौခအကျန်းအဖြစ်ဒီနေ့ဘလောက်ကျနေကြလဲခင်ဗျာ
တမားပြည်ကြီးနေရင်ဒီနေ့ကာလမှာလौခကတစ်လကို9000 10000ရပါမယ်တကယ်တမ်းဒီဝင်လौခက1000 2000ပတ်ဝန်းကျင်ပဲရှိပါတယ်သူတွေစိုက်ုံမှာ3000ကျော်အမြင့်ဆုံးပဲရထားတာရှိပါတယ်အဲ့လိုဘာကြောင့်ဖြစ်လဲဆိုတော့ပူတီပေါ့နော်အချိန်မိုးဆင်းတဲ့အခါမှာအလုရှင်တွေကနေပေါ့အလုသမားတွေကိုနည်းနည်းပဲပေးကျင်တဲ့အတွက်ဖြစ်နေတာဖြစ်ပါတယ်အဲ့ဒါကြောင့်မို့ဒီလौခပြဒနာမဖြေရှင်းနိုင်တဲ့အတွက်စေုံတွေကတောင်းရတာဖြစ်ပါတယ
်ဆိုတော့အခုလက်တလောမှာအခုလိုမျိုးတပိတ်မှောက်နေတဲ့ဆက်ယုံဘယ်နှယုံလောက်ရှိနေလဲခင်ဗျာ
ညနေအပြင်ကျွန်တော်သေးလောက်လှိုင်းလာမှာ3ယုံရှိတာပေါ့နော်ချွေးသားမှာ9ယုံရှိတယ်လို့သိရပါတယ်မန္တလေးမှာလည်း2ယုံရှိတာပေါ့နော်အဲကျန်တဲ့ကျွန်တော်တို့လက်လမ်းမမီရာတွေလည်းရှိနိုင်ပါတယ
်ဟုတ်ကဲ့မနေ့ကဆိုလို့ရှိရင်ဒီတပိတ်မှောက်အလုံသမားတွေရပါတော့သူတို့တောင်းဆိုတာမရလို့ရှိရင်လွှတ်တော်ဒီခြစ်တက်မယ်လို့ဘာလို့ထီလေဆွင်းနေနေကြတယ်လို့ဘာလို့ကျွန်တော်ကြားတယ်အဲ့ဒီချင်းတွေရောနည်းနည်းသီးသလောက်ပြောပြပါအောင
်အဲအဲ့ဒါကလည်းဒီလဲဆုံးခါချင်းငွေလောက်ခတ်တတ်မှတ်ရေးတောင်းဆိုလာတဲ့မှာအဓိကပါနေပါတယ်အဲအဲ့ဒါကိုသုံးခါရခင်ကကျွန်တော်တို့မြန်မာနိုင်ငံမှာအလုပ်သမားတပိတ်တွေပေါ်ပေါက်ထည့်ရပါတယ်ပေါ်ပေါက်နေစေလည်းဖြစ်ပါတယ်ဒါပေမဲ့အရင်ကတိုင်းဒေသကြီးဝင်းကြီးချုပ်ကိုအဲ့လိုတောင်းဆိုတဲ့ဟာတွေကပေါ်ပေါက်တာမရှိခဲ့ပါဘူးဒါတာမန်အလုပ်သမားတွေနဲ့အလုပ်သမားတွေနဲ့တောင်းဆိုလာတယ်ပဲရှိပါတယ်အဲတခါပြီးခဲ့တဲ့နှစ်နှစ်တည်းမှာနိုင်ငံတော်အစိုးရကိုတောင်းဆိုတဲ့ဟာတွေရှိပါတယ်အဲရှိတာကလည်းသက်ဆိုင်ရာအစိုးရကလည်းစစ်တမ်းတွေကောက်နေတာကိုအကြောင်းပြပေါ့ရက်တွေရွှေ့လာတာဖြစ်ပါတယ်အဲကြဒီနေ့ကာလမှာတော့တိုင်းဒေသကြီးဝန်ကြီးချုပ်ကိုတောင်းဆိုဖို့ဆိုတော့ခြေတပွဲပေါ်ပေါက်လာတော့ဒါထူးခြားချက်တရားအနေနဲ့ကျွန်တော်တို့ကတော့သုံးသပ်ပါတယ
်ဟုတ်ကဲ့ဟုတ်ကဲ့အဲ့တော့အဲ့ဒါမနေ့ကခြေတက်တာအလုံးစက်ယုံပနေယုံပေါင်းပြီးခြေတက်ဖို့ကြိုးစားတာလေ
သူတို့အရင်ကတော့ပြင်ညာထားတဲ့အတိုင်းဆိုတော့9ယုံလောက်ရှိတာပေါ့နော်ဒါပေမဲ့ကျွန်တော်တို့လိုင်းလာဘက်ကယုံနေလဲပါနိုင်တယ်လို့ကျွန်တော်တို့သုံးသပ်တာပေါ့နော
်ဟုတ်ကဲ့ဦးထေးအဲ့တော့ဒီအလုသမားသပိတ်တင်နဲ့ပတ်သက်လို့ပေါ့နော်ဒီတည်ငြိမ်အေးချမ်းရေးကိုထိခိုက်လာမယ်ဆိုလို့ရှိရင်ဥပဒေအရအရေးယူသွားမယ်ဆိုပြီးတော့အစိုးရမင်းညာကြေညာလိုက်တယ်လေအဲ့ဒါတွေနဲ့ပတ်သက်လို့ဘာများပြောချင်လဲခင်ဗျအ
လုသမားဥပဒေအရအလုသမားတွေကအခွင့်အရေးတွေနှဲပါပါတယ်နှဲပါရင်လည်းအလုသမားတွေကစနစ်ကြတောင်းဆိုပေးမှမရတဲ့ခါမှာအလုသမားလည်းအလုသမားလည်းရောက်လဲသမားလည်းလဲသမားလည်းရောက်တိုင်းသားလည်းတိုင်းသားလည်းရောက်မိတို့အခွင့်အရေးတွေအတွက်တိုက်ပွဲဝင်ရင်းနဲ့တောင်းဆိုကြတဲ့ကာလမျိုးရောက်မှမသိရောက်ဒီပါအဲ့ဒါဘာကြောင့်လဲဆိုတော့တည်ရဲဆိုတာအချိန်ကြီးပြဿနာတွေကိုဖြေရှင်းမပေးတဲ့အတွက်ဖြစ်လာတာဖြစ်ပါတယ်အဲ့လိုပဲဖွဲ့စည်းပုံဥပဒေနဲ့ပတ်သက်လို့လည်းအချိန်ကြီးဖြေရှင်းမပေးတဲ့အတွက်ဒီလိုနဲ့တပြေးနဲ့ပြည်သူလူထုတောင်းဆိုမှုတွေဟာတောင်းဆိုရင်တောင်းဆိုရင်နဲ့တပိတ်တိုက်ပွဲအဖြစ်ဖြေရှုလာတယ်ဆိုတာကျွန်တော်တို့2014တည်းကကြိုတင်ပြောလာတာဖြစ်ပါတယ်ဒီနှစ် 2015အားလုံးတပြေးနဲ့အထူးတွေတပိတ်စီကိုဖြေရှုလာတဲ့ကာလရောက်နေတယ်ဆိုတော့အမှန်ပါပဲတည်ရဲဆိုတာချိန်မီပြည့်စင်ပေးနိုင်လားမပေးနိုင်လားပြည့်စင်ပေးမလားမပေးဘူးလားပဲမူတည်ပါတယ်အရင်စေစိုးကလက်ထက်တယ်လို့ပဲနှီးမျိုးစုံနဲ့သွေးသွေးမဲ့ဖိနေမဲ့ညီလာမျိုးစုံကိုသုံးမယ်ဆိုရင်တော့ဗမာပြည်ဟာထူထူတပိတ်စီကိုရှေ့ရှုမှာဖြစ်ပါတယ်တစ်နှစ်တကျပြည့်စင်မယ်ဆိုရင်တော့ဒါတွေကပြည့်စင်နိုင်မှာဖြစ်ပါတယ်ဒါမှမဟုတ် 2015 ဟာလမ်းလုံးလမ်းကရောက်နေပါတယ်
ကျေးဇူးတင်ပါတယ်ဦးထေးအခုလို့ပြောပြတာ
ဟုတ်ကဲ့ပါခင်ဗျဟုတ်